လာမယ့်နိုဝင်ဘာ6ရက်အမေရိကန်သမ္မတရွေးကောက်ပွဲဒီမိုကရက်သမ္မတလောက်လက်ရှိသမ္မတဘရက်အိုဘားမားနဲ့ရီပပ်ဘလီကန်သမ္မတလောက်မက်ဆာချူးဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမစ်ရော်မနီတို့ဟာမက်ဆာစီယုံပွဲကာလအတွင်းသက္ကစစ်ထိုးပွဲ3ပွဲရှိတဲ့နဲ့တနိုင်ငံလုံးကိုတိုက်ရိုက်ရုတ်တံလွှင့်ပြသမဲ့ပထမဆုံးသောသက္ကစစ်ထိုးပွဲကိုဒီကနေ့အောက်တိုဘာ3ရက်နေ့ကိုလိုရာဒိုပြည်နယ်ဒန်ဗာမြို့မှာဆင်နွှဲကြမှာဖြစ်ပါတယ်။မစ်ရော်မနီဟာသူပြည်နယ်အုပ်ချုပ်ရေးမှူးတာဝန်ထမ်းဆောင်ခဲ့တဲ့မက်ဆာချူးဆက်ပြည်နယ်နဲ့ကမက်ဆာစီယုံပွဲတွေမှာဒီကနေ့သက္ကစစ်ထိုးပွဲအတွက်အကြိမ်ဖန်များစွာလေ့ကျင့်ခဲ့ပြီးတော့တနင်္လာနေ့ကဒန်ဗာမြို့ကိုရောက်ရှိလာခဲ့တာပါ။သက္ကစစ်ထိုးပွဲနဲ့ပတ်သက်ပြီးမစ်ရော်မနီကအနိုင်အရှုံးနဲ့ပိုပြီးတော့ကြီးမားကျယ်ပြန့်မှုကသူတို့မဟုတ်သမ္မတဥဘာမားအပေါ်ကြောက်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတဥဘာမားကတော့အခုခါအနောက်ဖက်ချမ်းကနီဗာဒါပြည်နယ်မှာရှိနေပြီးတော့ဒီကနေ့ဒန်ဗာမြို့ကိုရောက်ရှိလာမှာဖြစ်ပါတယ်။ University of Denver တက္ကသိုလ်မှာသမ္မတလောက်နှစ်ဦးရဲ့စက္ကစစ်ထိုးပွဲမှာတော့ပြည်တွင်းရေးဖြစ်တဲ့စီးပွားရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအရေးတွေကိုအဓိကထားပြောဖို့ပြောဆိုပြီးပန်တိုက်ခိုက်ကြမှာဖြစ်ပါတယ်။